ရုရှားရဲ့အဓိကမဟာမိတ်ဘာရှားအာဆတ်ကိုဖျောက်ချလိုက်တဲ့ဆီးရီးယားအာရဗိုင်အသစ်တွေကိုထောက်ခံဖို့ယူကရိန်းကဂရိကဝေပြုလိုက်ပါတယ်ယူကရိန်းနိုင်ငံရဲ့ဝန်ကြီးဟာဆီးရီးယားနိုင်ငံဒမတ်စကတ်မြို့ကိုရောက်ရှိနေပြီးဆီးရီးယားသဘုံကောင်းဆောင်တဲ့တနင်္လာနေ့ကတွေ့ဆုံမှာအခုလိုပြောခဲ့တာပါဆီးရီးယားကောင်းဆောင်အာမက်အယ်ဆရော့ဝန်ကြီးများနဲ့ယူကရိန်းကိုယ်စားလှယ်အဖွဲ့တို့အရေးကြီးကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ယူကရိန်းသမ္မတဗိုလိုဒီမတ်ဇယ်လင်စကီက X လူမှုစာမျက်နှာမှာရေးပါတယ်ဘူလာတမ်ကကဘာစနာရိခာအစီအစဉ် WFP ကတစ်စစ်ယူကရိန်းကိုဂျုံမုတ်တန်900ပို့မယ်လို့ယူကရိန်းသမ္မတကပြောပါတယ်။ဆီးရီးယားပြည်သူ90ရာခိုင်နှုန်းကဆင်းရဲနေကြပြီးတစ်ဝက်လောက်ကထမင်းနောက်တတ်ဘဲကလာမယ်ဆိုတာမသိကြပါဘူးလို့ကုလသမဂ္ဂကပြောပါတယ်။ဆီးရီးယားဟာအီရန်ရုရှားတို့နဲ့ဆက်ဆံရေးကနေအနောက်နိုင်ငံတွေနဲ့ပင်လယ်ဝှက်အာရဗ်နိုင်ငံတွေနဲ့ဆက်ဆံရေးဘက်ကိုစတင်ပြောင်းလဲနေတာပါ။တနင်္လာနေ့မှာပဲအစိုးရအသစ်ကဘောဘာဥက္ကဋ္ဌအဖြစ်မစ္စတာဆဘရင်းကိုခန့်ထားလိုက်တာကြောင့်ကောင်းဆောင်အယ်အာရှအောက်မှာကောင်းဆောင်မှုနေရာကိုရရှိတဲ့ဒုတိယအမျိုးသမီးဖြစ်လာပါတယ်